မြန်မာပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားတွေပါဝင်တက်ကြွလှုပ်ရှားသူတွေကိုပုံမှန်18ပါဝင်ပုံမှန်3ခုလောက်နဲ့တရားစွဲဆိုခံရသူတွေဟာ30နီးပါးရှိသွားပြီလို့ကျောင်းသားတွေကပြောပါတယ်။ဒါပြင်အရင်အစိုးရလက်ထက်ကအတိုင်းကျောင်းသားတွေကိုနေအိမ်တွေမှာလာရောက်စောင့်ကြည့်သတင်းယူတာမျိုးတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအစိုးရလွှတ်တော်ကအတိအကျပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကန့်ကွက်သပိတ်မှောက်ကြတဲ့ကျောင်းသားတွေကိုအစိုးရကပုံမှန်18ခွင့်ပြုမိမရပဲစီတန်းလှည့်လည်မှုအပါအဝင်ပုံမှန်2ခုလောက်နဲ့တရားစွဲဆိုထားတာဟာ29ယောက်ရှိသွားပြီဆိုပြီးဘာကတတ်များအဖွဲ့ချုပ်ကခေါင်းဆောင်လည်းဖြစ်သပိတ်မှောက်ကျောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုမင်းသွေးတစ်ကဆိုပါတယ
်ကျွန်တော်ဘာကတတ်ကြီးပဲတီတန်းက19ယောက်ရှိပါပြီ ਨੇ တီတီကဘာကတတ်ရေပေါ့လေတချို့19ယောက်ဆိုလူရည်အတွက်19ယောက်ပါအမှုရည်အတွက်ကြတော့တချို့တွေကတယောက်တည်းကိုနှစ်မှု3မှုဖြစ်နေတော့အမှုရည်တန်းနဲ့ဆိုတော့ဒီထက်များပါတယ်ကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေကိုကန့်ကွက်သတိမောက်တဲ့ကျောင်းသားတွေကိုဝန်ရံပေးတဲ့တခြားတက်ကြွလှုပ်ရှားနိုင်ငံရေးအင်အားစုတွေကဆိုရင်10ယောက်ရှိပါပြီပါကတာရည်နဲ့အတူတူပဲတရားစွဲခံရအလုံးပေါင်း29ယောက်ပါကျောင်းသား19ယောက်တက်ကြွလှုပ်ရှားတခြားဖွဲ့က10ယောက်ဒွေးကုန်ဒီမှာပါတဲ့ခေါင်းဆောင်ပိုင်းတွေနောက်ပါကတာဘဟုကော်မတီကအော်မိုင်းနီကိုတော့အိမ်ကြီးကိုလာပြီးစောင့်ကြည့်တာတွေရှိတယ်ထောက်လိုင်းကြီးတွေ။နောက်သွားသမျှနေရာကိုတကောက်ကောက်လိုက်ပြီးတော့ဟိုထောက်လိုင်းကြီးလိုက်နေတာတွေရှိပေါ့။ကျွန်တော်ကဒီပုံစံမြင်တာကအထက်ကသာကျွန်တော်တို့ဖမ်းဆိုတဲ့အမိန့်တစုံတရာပေးခဲ့မှဆိုရင်အချိန်ကြီးဖမ်းနိုင်အောင်လို့ကျွန်တော်နောက်ကိုဒီလိုတကင်လိုက်နေတယ်လို့ပဲကျွန်တော်တို့ကတော့သတ်မှတ်ပါပဲ
။ကျောင်းသားတွေဟာရန်ကုန်မြို့မှာကျောင်းသားတို့အရေးပေါ်အစည်းအဝေးလုပ်ပြီးတဲ့နောက်အမျိုးသားပညာရေးဥပဒေကို၄ရက်ကြာသပိတ်မှောက်ခဲ့ပြီးနေအသီးသီးမှလည်းကျောင်းသားသပိတ်တွေဆက်လုပ်ခဲ့တာပါ။ကျောင်းသားတွေရဲ့လှုပ်ရှားမှုတွေကိုသူတို့ရဲ့အိမ်တွေအထိတွားရောက်စောင့်ကြည့်တည်ယူမှုတွေလုပ်တာကြောင့်အရင်ဆစ်ဆိုးရလက်ထက်လိုပဲအချိန်မရွေးဖမ်းဆီးနိုင်တဲ့အခြေအနေတွေကိုပြတ်တနေတဲ့အပြင်မလုံမကြုံဖြစ်နေတဲ့အနေအထားကိုဖြစ်စေတယ်ဆိုပြီးကိုမင်းသွေးတစ်ကဆိုပါတယ်။
ကျွန်တော်တယောက်နဲ့တယောက်ယုံကြည်မှုညော်နေစေတယ်ဒီလိုမျိုးလုပ်တဲ့ပုံစံကျွန်တော်လည်းအစိုးရကိုမယုံဘူးအစိုးရကကျွန်တော်ကိုမယုံဘူးဆိုတာလည်းသိတာပေါ့နောက်တစ်ချက်ကကျတော့ကျွန်တော်လည်းကိုယ့်ကိုယ်ကိုမလုံခြုံမှုခံစားရတယ်ဒီနောက်မှာအော်လေးတော့ကြောက်လိုက်နေတယ်အိမ်မှာလာဝိုင်းထောင်းကြည့်နေရမျိုးတွေကတော့အစိုးရအနေနဲ့တော့တကယ်တော့ကျွန်တော်တို့တောင်းသားတွေတောင်းဆိုချက်တွေကိုဟိုညှိနှိုင်းနှိုင်းဖြည့်ရှင်းပေးမယ်လို့သဘောထားရှိလို့ရှင်ဒါမျိုးအလုပ်တွေဟိုလုပ်ဖို့လဲမလိုဘူးလို့ထင်တယ်သူတို့စိတ်ဆံဟိုကတောင်းသားတွေပုံမယုံကြည်မှုပြီးသွားနေတဲ့အတွက်ကိုပဲဒီတနေ့ရနဲ့ထောင်းကြည့်နေလေးနေပါတယ်ငကိုဆက်ရတာရှင်အစိုးရနဲ့ပေးအနှစ်သာရတူနေတဲ့အစိုးရလို့ကျွန်တော်တို့ကမြင်တယ်အဲ့ဒါလည်းပေါ်လွင်နေတယ်ပေါ့သူတို့လုပ်နေတဲ့ပုံစံတွေက
ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေဟာကျောင်းသားတွေရဲ့ဆန္ဒသဘောထားတွေမပါဘဲရေးဆွဲထားသလိုကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းနိုင်ခွင့်တွေကိုလည်းအစစ်အစစ်ကန့်သတ်ထားတာမျိုးတွေရှိနေတယ်ဆိုပြီးဝေဖန်နေတာပါအထူးသဖြင့်ဒီဥပဒေဟာဒီမိုကရေစီမဆန်ဘူးလို့လည်းပြောဆိုနေပါတယ်အစိုးရနဲ့ပညာရေးအတိုင်းဝိုင်းကတော့ကျောင်းသားတွေကိုဒီဥပဒေအစင်ကြမှပြင်ဆင်နိုင်ဖို့အတွက်အလွတ်သဘောညှိနှိုင်းခဲ့ကြပါတယ်ကျောင်းသားတွေကတော့သူတို့ရဲ့သပိတ်မှောက်ဆန္ဒပြမှုတွေကိုအစိုးရကတံပြန်သဘောမျိုးနဲ့တက္ကသိုလ်တွေမှာလှုပ်ရှားမှုတွေလှုပ်လာတယ်လို့လည်းပြောပြပါဗျ
။ပရမအကြီးပရမဆုံးတို့လှုပ်တာဒါဗာလဲဆိုကျောင်းသမရရဲ့တော်စကားအရာကျောင်းသားယူနီယံပေါ့လေအင်္ဂလိပ်နဲ့ပုံမှန်နဲ့ပေါင်းပြီးကျောင်းသားသမဂ္ဂလည်းမဟုတ်စုရဲယူနီယံလည်းမဟုတ်ကျောင်းသားယူနီယံဆိုပြီးတော့အဲ့ရတီကိုကျောင်းထဲမှာဖွဲ့ဖို့အတွက်တို့စပြီးစူးစမ်းနေကျောင်းသားသမဂ္ဂဖွဲ့စည်းထားခြင်းမရှိတဲ့တက္ကသိုလ်တွေမှာစကြူလာတယ်။ဒုတိယတစ်ခုလှုပ်တာဗာလဲဆိုတက္ကသိုလ်ဝင်တဲ့ဒီမှာကျောင်းသားဖွင့်ဝင်ခြင်းမှာကျောင်းသားတွေဆရာတွေမစုံသေးတဲ့အချိန်မှာတို့ပြောလို့ရတဲ့ဆရာမတွေကိုခေါ်တယ်မဟာတန်းလိုမျိုးကျောင်းသားတွေဘွဲ့တော့ရေးကြည့်နေတဲ့ကျောင်းသားတွေခေါ်တယ်ခေါ်ပြီးတော့ဒီမျိုးသားပညာရေးဥပဒေရှင်းလင်းပွဲဆိုတာမျိုးတွေလုပ်တယ်ကျွန်တော်ကျွန်တော်ရှေ့ပိုင်းတက္ကသိုလ်မှာဆိုလို့ရှင်ပြီးခဲ့တဲ့ဒဏ္ဍာရီကကျောင်းသားဖွင့်ရင်ကျောင်းသားမတက်တဲ့အချိန်မှာပဲတို့လက်သိထိုးလက်တို့ပြီးတော့ဒီလိုလို့တော့ဒီဥက္ကဋ္ဌဦးနန္ဒကျော်ကလာပြီးတော့ပြောသွားတယ်ပြီးတော့ဒရင်းလာမှာပါလာတာကျတော့ကျောင်းသားတွေလည်းပါတယ်ဆိုတဲ့ပုံစံမျိုးပါလာဒီကျောင်းသားတစ်ဖက်တွေကိုတံပြန်ပြီးတော့ကောင်တာအနေနဲ့သူတို့လှုပ်ရှားမှုတွေကောင်တာအရှင်ယူတယ်အဲ့ဒါတွေကလည်းဒီမယူသားတဲ့ပုံစံမျိုးတွေပဲလုပ်ကြတာများပါ
ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကနေ၄ရက်ကြာသပိတ်မှောက်ခဲ့ပြီးရက်ပေါင်း60အတွင်းအစိုးရအနေနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုထားပါတယ်။ညဉ့်ညံမုံရွာမန္တလေးပြည်စကိုင်းတောင်ငူစတဲ့နယ်တွေမှာတော့အမျိုးသားပညာရေးဥပဒေကိုရာနဲ့ချီရှိတဲ့ကျောင်းသားတွေကကန့်ကွက်သပိတ်မှောက်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပြီးလှုပ်ရှားမှုတွေအတွင်းမန္တလေးနဲ့တောင်ငူမြို့တွေမှာတော့အာဏာပိုင်နေတဲ့ကျောင်းသားတွေကြားတင်းမာမှုတချို့ရှိခဲ့ပါတယ်ရှင်။